ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခေါ်လုနေကြတဲ့တိမ့်နေချီတဲ့ရိုဟင်ဂျာတွေနေရရင်းကိုလုံခြုံစိတ်ချစွာပြန်နိုင်ရေးမြန်မာစုအကိုနိုင်ငံတကာတိုင်ဝိုင်းကနေပြီးတော့ဖိအားတွေဝိုင်းပေးကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ကစားဒေသကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့တောင်နဲ့အလယ်အာရှရေးရာအမေရိကန်ဒုလက်ထောက်နိုင်ငံကြီးဝန်ကြီးအဲလစ်ဂျီဝေါ့စ်ကပြောလိုက်ပါတယ်ဒီအကြောင်းပြည့်စုံတော်ခင်မျိုးသက်ကဆက်ပြောမှာပါ
ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနှစ်နှစ်အတွင်းနေရပြန်ရေးအတွက်အစီအစဉ်သဘောတူညီချက်ကိုဒီနှစ်ဆန်းဇန်နဝါရီလထဲမှာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ပေမယ့်အခုထိအကောင့်ထဲမဖော်နိုင်သေးပါဘူး။ဒါအပြင်ဘင်္ဂလားဒေ့ရှ်ဘက်ကနောက်ထပ်ထွက်ပြေးလာသူတွေလည်းရှိနေတာပါ။ဒါကြောင့်ဒီကိစ္စကိုမြန်မာဘက်ကတိတ်တိတ်ချာချာကင်တွယ်လာအောင်နိုင်ငံတကာကနေဝိုင်းပြီးဖိအားပေးချဖို့အတွက်ကော့ဆက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတနင်္လာနေ့မှာတွားရောက်ခဲ့တဲ့တောင်နဲ့အလဲအာရှရေးရာ American Do Let Out နိုင်ငံကြီးဝန်ကြီး Alice Wells ကတိုက်တွန်းလိုက်ပါလေ
that we continue to see Rohingya flee Myanmar Burma is an indication
Rohingya တွေမြန်မာနိုင်ငံကနေခုထိဆက်ပြီးထွက်ပြေးနေတာကျမတို့တွေ့နေရပါတယ်ဒါကိုကြည့်ရင်နေရရင်ပြန်ပို့ရေးနဲ့ပတ်သက်ပြီးအလုပ်မဖြစ်သေးဘူးဆိုတာကိုပြနေပါတယ်ဒါကြောင့်မြန်မာအစိုးရအနေနဲ့ Rohingya တွေရဲ့ရပ်ပိုင်ခွင့်တွေကိုအတိမှပြုဖို့နဲ့ကိုနိုင်ငံသားတွေရဲ့ရပိုင်ခွင့်တွေငြိမ်းချလုံခြုံစွာနေနိုင်ဖို့တွေလှုပ်ဆောင်ပေးရမယ်အစိုးရရဲ့တာဝန်ကိုယူလာစေဖို့နိုင်ငံတကာအသိုင်းအဝိုင်းအားလုံးကဆက်ပြီးဖိအားပေးဖို့လိုအပ်နေတယ်လို့ကျွန်မထင်ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုအောက်တိုဘာလ20ကနေ23ရက်နေ့ထိတွားရောက်နေတဲ့ American Do Let Out နိုင်ငံခြားရေးဝန်ကြီး Alice Wells ရဲ့ခီးစဉ်အတွင်းရိုဟင်ဂျာဒုက္ခသည်တွေနဲ့ပါတွေ့ဆုံခဲ့တာပါ။တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကဒီဒုက္ခသည်တွေမြန်မာနိုင်ငံပြန်ရေးအတွက်ကြိုးပမ်းနေမှုကိုကျေးဇူးတင်ကြောင်းနဲ့ Ranger တွေနဲ့ပတ်သက်ပြီး American အစိုးရကထိုင်ရင်မှမှထောက်ခံကြောင်းပြောပါတယ
် The United States very strongly supports the rights of the Rohingya people to return
Ranger တွေနေရာရင်းကိုဂုဏ်သိက္ခာရှိရှိလုံခြုံစိတ်ချစွာပြန်ခွင့်ရရေးအတွက် American ပြည်ထောင်စုကအခိုင်အမာထောက်ခံပါတယ်ဒါအပြင်သူတို့တွေနိုင်ငံသားဖြစ်ခွင့်ရပြီးသူတို့နေရာရင်းမြန်မာနိုင်ငံမှာကောင်းကောင်းမွန်မွန်နေထိုင်ခွင့်ရဖို့လိုပါတယ်။လူဝင်ကြရွေးနေရာရင်းကိုဂုဏ်သိက္ခာရှိရှိလုံခြုံစိတ်ချစွာပြန်နိုင်ရေးအတွက်ဒီလန့်တွေရှာဖွေနေချိန်မှာကျမတို့ကဘင်္ဂလားဒေ့ရှ်အစိုးရနဲ့အတူလူဝင်ကြရွေးအတွက်ရည်တည်ဖို့လိုအပ်ပါတယ်။လူဝင်ကြရွေးဆွန်ခွာထွက်ပြေးလာတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာသူတို့ပြန်တဲ့အချိန်ကျရင်ကောင်းမွန်တဲ့ဝန်ကျင်တဲ့အခြေအနေတွေရှိလာအောင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ပါဝင်မှုတွေကူညီမှုတွေကိုခွင့်ပြုဖို့မြန်မာအစိုးရနဲ့တိုက်ရိုက်တွေ့ဆုံပြီးလှုပ်ဆောင်ခဲ့တဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့လှုပ်ရက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်
။အောက်တိုဘာလ18ရက်ကနေ20ရက်နေ့အထိဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မှာကျင်းပတဲ့12ကြိမ်မြောက် ESEM အာရှဥရောပ50နိုင်ငံရဲ့ထိပ်သီးအစည်းအဝေးမှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AH မာမုဒ်အလီကရိုဟင်ဂျာဒုက္ခသည်တွေက8000ကိုမကြာခင်မှာမြန်မာနိုင်ငံဘက်ကိုပြန်ပြီးပို့နိုင်မယ်လို့မျှော်လင့်ကြောင်းတောက်ကြနေမှာပြောကြားခဲ့ပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြည့်ရထားတဲ့စည်ရင်းတွေဟာပြည့်စုံမှုမရှိကြောင်းနဲ့လောလောဆယ်မှာ9000ကျော်စီးဆင်းနိုင်သေးကြောင်းအကြောင်းပြန်ထားတယ်လို့မြန်မာအစိုးရတာဝန်ရှိသူတို့က VOA ကိုပြောကြားခဲ့တာပါ။ရိုဟင်ဂျာတွေနေရာပြန်ပို့ရေးနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားဆွေးနွေးမှုတွေရှိနေပေမဲ့အခုလိုမပြေလည်မှုတွေဆက်ပြီးရှိနေတာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းမြန်မာအစိုးရနဲ့ဆက်လက်ထိတွေ့ဆက်ဆံပြီးရိုဟင်ဂျာတွေနေရာရင်းပြန်နိုင်ရေးအတွက်ဘာတွေလိုအပ်နေလဲဆိုတာသိရအောင်လုပ်ဖို့လိုအပ်တယ်လို့လည်း American Do Let Out နိုင်ငံခြားရေးဝန်ကြီး Alice Wells ကထောက်ပြပါတယ
် I think that the international community will continue to engage the government of Burma
ဝန်ကြီးတွေကဒီခါရှိရှိနဲ့နေရာရင်းပြန်နိုင်အောင်လုပ်ဖို့ဘာတွေလိုအပ်တယ်ဆိုတာကိုသိရအောင်နိုင်ငံတကာအတိုင်းအဝန်းကမြန်မာအစိုးရနဲ့ဆက်လက်ပြီးထိတွေ့ဆက်ဆံဖို့လိုအပ်တယ်လို့ကျွန်မထင်ပါတယ်ဒီခြေလှမ်းတွေကိုမြန်မာအစိုးရကမယူဘူးဆိုရင်ခုလုံမြူတဲ့အတွက်ဖြစ်ပေါ်လာမဲ့ဆိုးကျိုးတွေကိုထောက်ပြနိုင်မဲ့နီလန်းတွေကိုကျမတို့အစိုးရကဆက်လက်ရှာဖွေသွားမှာဖြစ်ပါတယ်
။ရိုဟင်ဂျာတွေထိုင်ပြန်နိုင်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားတာပါ။အဲ့ဒီနှစ်ဖွဲ့ကတာဝန်ရှိသူတွေဟာဘူးတီတောင်နဲ့မောင်တော်ကကျေးရွာ23ရွာကိုစက်တင်ဘာလမှာတစ်ကြိမ်အောက်တိုဘာလဆန်းမှာတစ်ကြိမ်တွားရောက်ဆန်းစစ်ခဲ့ကြတာဖြစ်ပြီးရခိုင်မြောက်ပိုင်းကဒီဒေသတွေမှာစိန်ခေါ်မှုတွေရှိနေစေဖြစ်ပေမဲ့တချို့လူမှုအတိုင်းဝိုင်းတွေကြားမှာတော့ တတ်မှုတွေရှိတာကိုတွေ့လာရကြောင်းပြောဆိုခဲ့ကြပါတယ်။ဒီလကုံမှာတော့မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတွားရောက်ပြီးဒုက္ခသည်တွေစစ်စစ်လက်ခံရေးကိစ္စကိုအသေးစိတ်ဆွေးနွေးဖို့ရှိတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။